2025ရွေးကောက်ပွဲနီးလာတာနဲ့အမျှလက်ရှိအစိုးရအဖွဲ့မှတာဝန်ယူထားတဲ့သမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့ဝင်တွေဘယ်နေရာကနေရွေးကောက်ပွဲကိုဝင်ပြိုင်မယ်ဘယ်သူတွေဝင်ပြိုင်မယ်ဆိုတာတွေကစိတ်ဝင်စားစရာတွေဖြစ်လာနေပါတယ်ဘာကြောင့်လဲဆိုရင်လက်တလောမှာကြားပြည်နယ်ဆိုရဝင်ကြီးချုပ်ဦးခင်မောင်ဦးနဲ့ပြည်နယ်ဝင်ကြီး၄ဦးစုစုပေါင်း၅ဦးကပြည်ထောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်တယ်ဆိုတဲ့သတင်းနဲ့အတူပြည်ထောင်စုဝင်ကြီးတွေဖြစ်ကြတဲ့ဦးအောင်မင်းဦးစိုးသိန်းတို့ကလာမယ့်ရွေးကောက်ပွဲမှာကြားပြည်နယ်တွင်းကနေဝင်ရောက်ရှင်ပြိုင်မယ်ဆိုတဲ့သတင်းတွေကြောင့်မေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်ဒီအခြေအနေတွေပေါ်မှာတရားလွတ်တော်ရှိနေဦးကိုနီကအခုလိုသုံးသပ်ပါတယ
်ဒီကြားပြည်နယ်မှာဒီဝင်ကြီးတချို့ဟာဝင်ကြီးချုပ်တို့ဒီတရားရေးဘက်ကထွက်တာတို့ကြတော့ဒါဟာကျွန်တော်တို့တော်တော်လေးထူးခြားတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်အစိတ်ဝင်စားစရာကောင်းတဲ့ဖြစ်ရပ်တစ်ခုလို့လည်းကျွန်တော်တို့ပြောလို့ရမယ်ဗျာ။ဘာကြောင့်လဲဆိုတော့ဒါရွေးကောက်ပွဲနေ့တဲ့အချိန်မှာဖြစ်တယ်။အဲ့တော့ရွေးကောက်ပွဲနေ့တဲ့အချိန်မှာဖြစ်တယ်ဆိုတော့လာမယ့်ရွေးကောက်ပွဲအတွက်တို့မဟာဗျူဟာနီးဗျူဟာတွေချမှတ်တဲ့နေရာမှာသဘောထားကွဲလွဲတယ်လို့ကျွန်တော်ယူဆရတယ်အဲ့တော့တချို့တချို့သောဝင်ကြီးတွေတချို့တချို့သောဒီနိုင်ငံရေးယာရုကိုယူထားတဲ့လူတွေဟာအဲသူတို့အနေနဲ့သူတို့ဒီတာကိုအခြေခံပြီးတော့တက်လာပြီးတော့လုပ်နေကြတာမှန်တော်လည်းပဲပြည်ခိုင်ချိုးရဲ့ TA အောက်ကနေသူတို့လုပ်ရတာအဲ့တော့ပြည်ခိုင်ချိုးရဲ့ TA ကလည်းဒါအခုတလောမှာဟာလာဖွဲ့စည်းပုံချရာဥတွေပြင်ဆင်ရေးမအောင်မြင်တဲ့ကိစ္စဟာလာဆန္ဒပြတဲ့ဒီတက်ကြွလှုပ်ရှားတဲ့သူတွေအပေါ်မှာရရဆက်ဆက်အေးအေးယူတဲ့ကိစ္စဟာလာဒီဘာသာရေးနော်တွေးခွဲတဲ့ကိစ္စဒီလိုကိစ္စအမျိုးမျိုးနဲ့သူတို့တွေအထက်မှာပြဿနာပေါင်း 16,000 ရှိနေတဲ့အခြေအနေမျိုးမှာဒီကိန်းဖြစ်တဲ့အရေးကိုခိုးပြီးအရွေးခံရင်ဒီနယ်မှာရှိတဲ့သူတို့အပေါ်မှာထောက်ခံမှုကျဆင်းသွားမှာဆိုလို့ဒီနယ်ပြည်သူတို့ရဲ့ထောက်ခံမှုကိုရအောင်သူတို့ဟာဒီကိန်းဖြစ်အနေကင်းလေရှင်းပါတယ်ဆိုတာကိုပြကျင်လို့ထွက်လိုက်တာလားဆိုတဲ့အဲဒီလိုမျိုးသုံးသပ်ချက်တခုလည်းကျွန်တော်အနေနဲ့တွေးမိတယ်ခင်ဗျာ
အခုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်တဲ့ကြားပြည်နယ်ဆိုရဝင်ကြီးချုပ်နဲ့ပြည်နယ်ဝင်ကြီး၄ဦးတို့ဟာလာမယ့်ရွေးကောက်ပွဲမှာတတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်ကြမယ်လို့ဆိုပါတယ်။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့အခုလိုရှုမြင်ပါတယ်
။2020ရွေးကောက်ပွဲကာလတုန်းကလည်း proxy party လို့ရှိပါတယ်။ USDP ရဲ့ proxy party ပေါ့နော်။သူအရန်ပေါ့နော်။အဲ့တော့ပြည်ပြင်းနေတဲ့ပတ်သက်လို့မဟာဗျူဟာတစ်ခုဟိုရှတ်ထားနိုင်တယ်။ဥပမာဆိုတော့တိုင်းသားလူများတွေ့နေတဲ့နေရာမှာလေ။ပြည်ခိုင်ချိုးကမဟုတ်ပြီးနဲ့တခြားတိုင်းရင်းသားအမိခံတဲ့ပါတီတစ်ခုကလည်းနော်ပြည်ခိုင်ဖို့ချိုးနဲ့မဟာမိတ်ပြုတ်ပြီးမှပြိုင်မဲ့အစီအစဉ်လုပ်နိုင်တယ်။ဥပမာဆိုတော့ပြည်ပြည်နယ်ဝန်ကြီးချုပ်စုခင်မောင်ဦးကျော်တင်တို့တာပါလေ။မြန်မာဆွေရလန်းစင်ပါတီခေကဥက္ကဋ္ဌရဲ့စာပါလေ။အဲလိုဆက်ဆက်မှုရှိနိုင်တယ်။တမလို့အငင်းစားတူလေးဖြစ်တယ်လို့ကြောက်ဖို့ပါတယ်။အဲလိုကျွန်တော်တို့နဲ့ USDP ကနေနှုတ်ထွက်တယ်ဆိုပြီးကမှနော်ဦးအောင်မင်းတို့ဦးစိုးသိန်းတို့အတွက်နေရဖေးပေးတယ်ဆိုတာမျိုးလမ်းကြောင်းမဖြစ်နိုင်ဘူး။နော်ကြားလူမျိုးအနေနဲ့ပါတီတစ်ခုနော်ပါတီတစ်ခုကနေဝင်ကောင်းဝင်နိုင်တယ်။အဲ့ဒီသဘောပဲရှိနိုင်ပါတယ်သို့မဟုတ်အခုဒေါက်တာနေစင်လက်တို့ရဲ့ပါတီကများဝင်ပြိုင်မှာလားဒါလေးပဲရှိပါတယ
်ကြားပြည်နယ်အစိုးရဖွဲ့ဝင်တွေအခုလိုကြက်ခိုင်ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်တာနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကတော့အခုလိုမြင်ပါတယ
်ကြက်ခိုင်ရေးပါတီအနေနဲ့ကြားပြည်နယ်မှာစတောင်းဖြစ်တယ်ဘယ်ရောက်ဘယ်မဆိုသူကအမြဲတမ်း solid မဲဆန္ဒရတယ်ခြားပါတီရှိတယ်ဆိုတော့လည်းပဲတက်ခိုင်ကြီးကတော်လေးကိုအုပ်စီးမိတယ်ကြဒါကြောင့်မို့သူလေးရောက်ထွက်သွားတာဟာစက်ကြီးလို့ထွက်သွားတာနောက်တစ်ချိန်မှာတာဝန်ထမ်းဆောင်မှုဆန္ဒမရှိလို့ထွက်သွားတာလို့ပဲကျွန်တော်ရိုးရိုးသားသားပဲမြင်တယ်။ဦးစိုးသိန်းတို့ဦးအောင်မင်းတို့ကလည်းကြက်ခိုင်ရသွားမှာပဲ။အဲရှားတော့နဲ့ရွာပြစ်လို့ကြားပါတယ်။ခုလိုသွားမယ်ဆိုတော့တို့ကနိုင်နိုင်မယ်လို့တတိယယုံကြည်လို့သွားတာဗျ
။ပြည်ထောင်စုဝင်ကြီးဦးစိုးသိန်းနဲ့ဝင်ကြီးဦးအောင်မင်းတို့ကကြားပြည်နယ်အတွင်းမှာခုလိုဝင်ရောက်ရှင်ပြိုင်မှာနဲ့ပတ်သက်ပြီးမေးခွန်းထုတ်မှုတွေလည်းရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေဦးကိုနီကလည်းအခုလိုပြောပါတယ်ရှင်။
ဦးအောင်မင်းတို့ဦးစိုးသိန်းတို့ကခရီးပြည်နယ်ကနေသွားပြီးတော့အရွေးခံမယ်လို့ဆုံးဖြတ်တဲ့အချက်ဟာဒါကတိသန့်ကျွန်တော်တို့ဒီကြီးခိုင်ချိုးပါတီအတွဲမှာရှိတဲ့ပြဿနာတစ်ခုပဲ။ဘာဖြစ်လို့ဗမာလူမျိုးတွေဖြစ်ရနေဗမာပြည်မမှာမပြိုင်မဲနဲ့တိုင်းရင်းသားတွေရဲ့နယ်ပယ်ကနေသွားပြီးပြန်ရတယ်လေဆိုတဲ့မေးခွန်းရ။ဒါပထမဦးဆုံးမေးခွန်းပဲ။တကယ်လို့များတိုင်းရင်းသားတွေကိုအကျိုးပြုခြင်းလို့တိုင်းရင်းသားတွေနေရာမှာသွားပြီးတော့ပြန်ရပါတယ်လို့များပြောလာရင်ခင်ဗျားတို့အခုလက်ရှိအမတန်းမှအာဏာရှိတဲ့ဝင်ကြီးတွေဖြစ်နေတာကြရပြည်နယ်အကျိုးပါပြုထားတယ်လဲဆိုတော့မေကောဆက်ပြီးမေးစရာတွေပေါ်လာတော့မယ်။အဲ့တော့ကျွန်တော်ထင်တာတော့ကြရပြည်နယ်လူဦးရေလည်းနည်းတယ်အမတန်ကလည်းရိုးသားတယ်ဆိုတော့ဒီလိုနေရာမျိုးကနေသွားပြီးတော့မှပေါ့ဗျာ။အဲသူတို့ဝိတ်တီဖိအားတွေဆွဲတာတွေပေါ့ဗျာ။နီးမျိုးစုံသုံးပြီးမှများအဲရွေးကောက်ပွဲနိုင်အောင်လုပ်လို့ရမယ်လို့ထင်လို့ဗျာ။အဲ့ဒီနေရာရွေးသလားလို့ကျွန်တော်ကထင်
2015အထွေထွေရွေးကောက်ပွဲကြီးကျင်းပဖို့က3လလောက်ပဲလူရောတဲ့အချိန်မှာအခုလိုအာဏာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတွင်းကအစိုးရအဖွဲ့ဝင်ကိုယ်စားလှယ်တွေနှုတ်ထွက်လိုက်တဲ့အခြေအနေတွေပေါ်မှာနိုင်ငံရေးလှလသူဒေါက်တာရမျိုးသိန်းကလည်းအခုလိုသုံးသပ်ပါတယ်ရှင်
။ဒါရီယာနိုင်ငံရေးပြည်ရဲ့ရတော့နိုင်ငံရေးဗျူဟာအရအကွက်ဆင်ပြီးတော့ပေါ့လေ။တော့အာဏာရပါတီကနေပြီးတော့ဟိုအတိုက်ခံပါတီတွေနဲ့ဆက်ဆံရေးမှာအကျိုးရှိအောင်တော့အတိုက်ခံပါတီတွေကိုအနိုင်ရအောင်လုပ်တဲ့ပုံစံမျိုးဖြစ်လာမှာကိုလည်းကျွန်တော်ကတော့နည်းနည်းစိုးရိမ်နေပေါ့ဗျာ။
ဒါတွေကတော့2015အထွေထွေရွေးကောက်ပွဲကြီးနီးကပ်လာချိန်ကြက်ခိုင်ဖွံ့ဖြိုးရေးပါတီကအစိုးရဖွဲ့ဝင်ကိုယ်စားလှယ်တချို့ပါတီကနေနှုတ်ထွက်သွားခဲ့တာနဲ့ပတ်သက်ပြီးတုံ့သက်သူတွေရဲ့အမြင်တွေကိုတင်ပြပေးခဲ့တာပါရှင်။